ကိုရေးကြော်ရဲ့အခုဒီလွတ်တော်ရဲ့အခြေအနေတွေပေါ့နော်ဒီနေ့အခြေအနေရဆိုလို့ရှိရင်အရင်တက်ဆိုင်ထူးခြားတယ်လို့ပြောလို့ရမလားဘာလို့ဆိုတော့လေအခုဒီပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာခါတိုင်းဆိုလို့ရှိရင်တပိုင်းနဲ့တစ်ထဲကျင့်ပတ်တပိုင်းနဲ့တစ်ထဲကြံ့နာဒီလိုဖြစ်နေရနေပြီးတော့အခုကျတော့ပြည်သူလွတ်တော်ကမရက်ဖဲနဲ့ဟဲ့လားဆက်ကျင့်ပတ်တယ်အမျိုးသားလွတ်တော်တော့ရက်လိုက်တယ်ပေါ့နော်အဲ့တော့ဒီဥစ္စာတာမန်ဖြူဖြစ်စဉ်လို့ပြောမလားဒါအောင်ဘလို့ဖြူဖြစ်စဉ်လို့သုံးသပ်မလဲနည်းနည်းပြောပြပါအောင်ခင်ဗျာ
ဒါတာမန်ဖြူဖြစ်စဉ်မဟုတ်ဘဲနဲ့သူကြဖြစ်စဉ်တခုလို့သတ်မှတ်ပါပဲဗျာ။ဘာကြောင့်လဲလို့ပြောရင်လူသစ်လွတ်တော်နဲ့အမျိုးသားလွတ်တော်ဟာစီးပွားရေးအတပြိုင်နက်တဲပေါ်တည့်ရက်တဲကျင်းပါလိမ့်ရှိတယ်။ပြီးရင်လည်းတပြိုင်နက်တဲပြီးလိမ့်ရှိတယ်ပေါ့နော်။ပို့ပြီးတော့သူကအဲ့ဒီတပြိုင်နက်လွတ်ရတယ်ဆိုတဲ့အခါသူတို့လွတ်တော်နဲ့ရပေါင်းပြီးတော့ကျင်းပါတယ်ပြည်တော်သူလွတ်တော်ဆိုတာရှိတယ်လေ
။ဟုတ်ကဲ့
။အဲ့တော့အခုအချိန်မှာဒီလွတ်တော်တည့်ရက်ပဲအစည်းအဝေးကိုဆက်လုပ်နေမယ်။တည့်ရက်ကအစည်းအဝေးကိုရပ်နားလိုက်မယ်ဆိုလို့ရှိရင်လွတ်တော်နဲ့ပေါင်းပြီးလုပ်တဲ့ပြည်တော်စုလွတ်တော်အစည်းအဝေးခေါ်တဲ့အခါမှာအကျိုးတရားမှုတွေဖြစ်လာနိုင်တယ်လေ။အဲဒါကြောင့်ထူးခြားတဲ့ဖြစ်စဉ်လို့ပြောတာပါ
။ဆိုတော့ဘလို့ကြောင့်ဖြစ်နိုင်မလဲဗျ။အခုဒီကြမ်းခိုင်ဖွံ့ဖြိုးပါတီရဲ့ဒီခေါင်းဆောင်ပြဿနာကြောင့်ပဲဖြစ်နိုင်မလား။ဘလို့ကြောင့်လဲ
။အဲဒါတော့လွတ်တော်ကိုယ်စားလှယ်အများစုကကြမ်းခိုင်နဲ့ဖွံ့ဖြိုးပါတီကိုယ်စားလှယ်တွေကိုအဲတော့သူတို့ပါတီထဲမှာဖြစ်လာတဲ့ပြဿနာကဒီလွတ်တော်ကိုလာပြီးတော့ရိုက်ခတ်တဲ့သဘောမျိုးလို့တော့ပြောလို့ရပါတယ်ပေါ့နော်။မနေ့ကဆိုလည်းကျွန်တော်တို့ကြည့်တယ်ပေါ့နော်။ဟိုပြည်သူ့လွတ်တော်ဥက္ကဋ္ဌကြီးကပြည်သူ့လွတ်တော်မှာလည်းလွတ်တော်ကျနာဖို့ဆိုပြီးတော့အဆိုတင်လာတဲ့အပေါ်မှာသူကလွတ်တော်ဥက္ကဋ္ဌရဲ့လုပ်ပိုင်ခွင့်နဲ့ပဲဒီလွတ်တော်အစည်းအဝေးကိုဆက်လက်ကျင်းပမယ်ဆိုပြီးဆုံးဖြတ်လိုက်တယ်ပေါ့နော်။အဲ့လိုဆုံးဖြတ်တဲ့အချိန်မှာသူ့ရဲ့ပြောဆိုချက်တွေထဲမှာကဒီရေးပေးတဲ့တည်သားတွေမှာခေတ်ဆက်ရေးလုပ်တာတွေပြန်လည်ထူထောင်ရေးတွေကိုသွားပြီးလုပ်ချင်ကြတယ်ဆိုရင်လည်းတို့တော့ကိုယ်တည်းလည်းအနေနဲ့ခွင့်ယူနိုင်တယ်လို့သူပြောလိုက်တယ်လေအဲဒီလိုပဲမနေ့ကမြို့သားတော်တော်မှာလည်းဒီအစိုးတင်လာတာပေါ့နော်တင်လာတော့မြို့သားတော်တော်မှာတော့မြို့သားတော်ဥက္ကရာကသူကဒီအစိုးကိုသူကလွတ်တော်မှာစပြီးတော့ဆွေးနွေးခိုင်းလိုက်တယ်ပေါ့နော်ထောက်ခံတဲ့လူကန့်ကွက်တဲ့လူနဲ့ကြည့်လိုက်တော့ရနာမယ်ဆိုတဲ့အစိုးထောက်ခံတဲ့လူများတဲ့အတွက်ဒီနေ့ဒုတိယနေ့မှာသူတို့မြို့သားတော်တော်ကရနာမယ်ဆိုပြီးအဖြေထွက်သွားတယ်ပေါ့နော်အဲဒီမှာဒီမျိုးသားတို့တော့ဥက္ကရာကြီးရဲ့ပြောဆိုချက်တွေကကာတော့ဘာဖြစ်လာလဲလို့ပြောရင်ကဲမျိုးသားတို့တော့ကာတာတို့ရဲ့သဘောဆန္ဒအရပဲအစည်းအဝေးကိုရန်လာလိုက်ပြီအဲ့တော့တစ်ပတ်မှာပြည်တော်စုလွတ်တော်ဆိုပြီးရှိတယ်အဲ့တော့ပြည်တော်စုလွတ်တော်ကနေပြီးတော့အစည်းအဝေးတွေခေါ်မယ်ဆိုရင်တော့ကာတို့တည့်ရလိမ့်မယ်ပေါ့နော်ခွင့်ယူခြင်းနဲ့ယူကြရလိမ့်မယ်ဆိုတဲ့အမျိုးဖြစ်သွားတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကြည့်တာကသူကလွတ်တော်အစည်းအဝေးကကိုယ်စားလှယ်အရေးအတွက်သုံးပုံတပုံကြော်ရင်အထမြောက်တယ်လေ
ဟုတ်ကဲ့
အဲ့တော့ပြည်တော်စုလွတ်တော်ဆိုပြီးတော့ခေါ်မယ်ဆိုလို့ရှိရင်ပြည်သူလွတ်တော်ကိုယ်စားလှယ်တွေပြည့်တက်ရင်တောင်မှပြည်တော်စုလွတ်တော်အစည်းအဝေးကဥပဒေအရအထမြောက်တာတော့သွားတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအချိန်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်တွေအားလုံးကခွင့်ယူခဲ့မယ်ဆိုရင်ပေါ့နော်ပြည်တော်စုလွတ်တော်ရဲ့အနှစ်သာရတွေအဓိပ္ပာယ်တွေကဘာဖြစ်သွားမလဲဆိုတဲ့အခါကိုကျွန်တော်တို့တော့စဉ်းစားနေတာပေါ့
အဲ့တော့အခုဒီလိုအခြေအနေမှာဒီရေဘေးဒုက္ခတဲ့ကုညီရေးအတွက်လွှတ်တော်ရန်နာဖို့ဆိုတော့အကြောင်းပြချက်ကတော့ခိုင်လုံရဲ့လားဗျာတကယ်တမ်းရေဘေးကုညီရေးတွေရောလွှတ်တော်ကိုယ်စားလှယ်တွေကဘလို့ကုညီနေတာတွေ့ရလဲ
အဲ့ဒါကတော့လေကျွန်တော်တို့အခုတည်ရတဲ့လောက်ကတော့လွှတ်တော်ကိုယ်စားလှယ်တွေကသူဒီစုဒေတာမှာရေဘေးဖြစ်တယ်ပေါ့နော်ရေဘေးဖြစ်တော့တချို့ဆိုသူတို့ဒေတာမှာတကယ်ဒီတိုင်းနဲ့ကိုယ်စားလှယ်တွေဆိုရင်တော့သူတို့ကိုယ်တိုင်ပဲဒီဝိသေလာမဲ့သဘောရှိတာပေါ့နော်တကယ်လို့အဲ့ဒီဒေတာမှာနေတိုင်းတာမဟုတ်တဲ့ကိုယ်စားလှယ်တွေဆိုရင်တော့ကျွန်တော်ထင်တယ်အခုလွတ်တော်ရေဘေးကိုကယ်ဆယ်ရေးတွေပြန်နေတူတော်ရေးတွေအကြောင်းပြပြီးရက်လိုက်တော့မှာပဲသူတို့အဲ့ဒီကိုဒေတာတွေကိုရောက်ကြမယ်ထင်တယ်ဗျာအခုတိတော့မတွေ့သေးတော့ပဲဗျာ
အခုဆိုရင်ဒီရေဘေးတင့်ပြီသူကတသန်းကျော်ရှိတာပေါ့နော်ရေဘေးဒုက္ခကိုအစိုးရကူညီမှပို့ပြီးတော့ထိတိယောက်ယောက်ကူညီနိုင်မယ်ဆိုတာမျိုးတွေလည်းကျွန်တော်ကြားရပါတယ်အဲ့တော့အခုလွှတ်တော်ကိုယ်စားလှယ်တွေကလည်းရေဘေးကူညီရေးကိုသူတို့ဆောင်ရွက်ချင်တယ်ပေါ့နော်အခုလိုမျိုးဟဲ့လားအဲ့တော့ကျွန်တော်လွှတ်တော်ညံတာပါဆိုတဲ့ခါကျတော့အဲ့ရေဘေးကူညီရေးအတွက်ကိုလွှတ်တော်မှာဆွေးနွေးတာတို့ဟဲ့လားလွှတ်တော်မှာတင်ပြတာတို့ပို့ပြီးမဖြစ်သင့်ဘူးလားဘယ်လိုထင်လဲခင်ဗျာ
အမှန်မှန်လွှတ်တော်က process ကဘယ်အစားမလဲဆိုပြောရင်တော့သူရောကိုလည်းတကယ်ရေဘေးနဲ့ပတ်သက်တဲ့ထိတိယောက်ယောက်ကူညီရေးတွေကယ်ဆယ်ရေးတွေလုပ်ဖို့ပြန်လည်ထူထောင်ရေးတွေလုပ်ဖို့စိုက်ကွန်းတဲ့အစိုးရအော်နိုင်ငံတကာကိုလည်းဒါနဲ့ပတ်သက်ပြီးတော့တိတိယောက်ယောက်ကူညီဖို့ပေါ့နော်အဲ့လိုမျိုးတိုက်တွန်းတဲ့အစုံအစိုးတွေဆွေးနွေးကြဆောက်ဖန်တာသုံးချက်ကြဒါမျိုးတွေလာလိမ့်မယ်လို့ထင်တာဗျအဲ့သူတို့ကိုယ်တိုင်ရေဘေးကယ်ဆယ်ရေးအတွက်ရှင်းပြီးတော့ရေဘေးကယ်ဆယ်ရေးတွေလုံးမပြန်လဲသူတော်ဝင်တွေလုံးဝမယ်အဲ့ဒါလွတ်တော်ရွတ်နားပါမယ်လို့တော့ကျွန်တော်တို့လည်းမမျှော်လင့်တာဟုတ်ဗျအ တကယ်သွားမှာတော့အဲ့ဒီတိုင်သွားမှာဗျာ
အဲ့တော့လွတ်တော်ရဲ့အလားအလာဘယ်လိုဖြစ်သွားနိုင်မလဲဒီရွေးကောက်ပွဲမပြီးခင်မှာများဒီလွတ်တော်ဖြတ်သိမ်းတာတွေဘာတွေအဆင့်ထိများဖြစ်လာနိုင်မလားကိုရေးကျော်တို့ဘယ်လိုသုံးသပ်လဲခင်ဗျာ
အဲ့ဒါတော့လေဒီလွတ်တော်ကသူ့ကြီးပဲစည်းဝေးကျင်းပပြီးတော့စတန်းကုန်တဲ့ဒီသွားလို့မရတာတော့သိကြတယ်ဗျာအဲ့တော့တစ်ချိန်မှာပြည်တော်သူ့လွတ်တော်ဆိုပြီးခေါ်ရမယ်လေအဲ့တော့ဒီတော်သူ့လွတ်တော်ဆိုပြီးခေါ်တဲ့အချိန်မှာသောသောသောလူမျိုးတော်တို့တော်ကိုယ်တည်းတွေအားလုံးအောင်ဖွင့်ယူရပါတယ်ဆိုတဲ့အမျိုးဖြစ်လာရင်ပြည်တော်သူ့လွတ်တော်ရဲ့အစ်စ်တွေကပြတ်သွားမယ်ပေါ့နော်အဲ့တော့ဒီကြားထဲမှာလည်းကျွန်တော်ထင်တယ်ဗျမနေ့ဖန်လောက်ဆိုရင်ကျွန်တော်တို့ပြည်သူ့လွတ်တော်အစီအစဉ်ဆက်လုပ်တဲ့အချိန်မှာနောက်ထပ်ထူးခြားတဲ့အားလေးတွေများတွေ့ရမလားလို့တော့ကျွန်တော်တို့ထင်နေသေးတယ်ဗျဥပမာဆိုကြပါစို့ဗျာဒီပြည်သူ့လွတ်တော်ကညနာခြင်းနဲ့လွတ်တော်ဥက္ကဋ္ဌပေါ်မှာမလုပ်လာမလဲဆိုတဲ့အခါတော့ကျွန်တော်တို့စောင့်ကြည့်ရတော့မယ့်သဘောတော့ရှိလာတာပေါ့နော်
โอเคโอเคเจื้อตึมมาแล้วเปียอกุโลเปียป่ะโอเค
โอเค